ထိုင်းနိုင်ငံမှာတတိယနိုင်ငံကိုထွက်ခွာခွင့်မရဘဲပြိမိနေတဲ့ဒုက္ခသည်ဖောင်း1200လောက်ရှိနေကြောင်းထိုင်းပြည်ဆိုင်
အမေရိကန်ပါဝင်အနောက်နိုင်ငံတချို့မှာအခြေချနေထိုင်ဖို့ခွင့်ပြုချက်ရထားပေမဲ့ထိုင်းနိုင်ငံကထွက်ခွာခွင့်မရသေးတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုဆက်သွယ်မေးမြန်းထားတဲ့မိုင်အင်ဂျင်နိုင်ငံအပြည့်အစုံပြောပြပေးမှာဖြစ်ပါတယ်။ဒီဒုက္ခသည်တွေကိုထိုင်းနိုင်ငံမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ
UNHCR ကတရားဝင်အသိမဲ့ပြုထားတဲ့အတွက်သူတို့ကိုလက်ခံတဲ့တတိယနိုင်ငံတွေစီထွက်ခွာနိုင်ရေးကုလသမဂ္ဂလောက်ခံအေဂျင်စီတစ်ခုဖြစ်တဲ့နိုင်ငံတကာရွှေ့ပြောင်းအခြေခံနေထိုင်သူများအရေးလှုပ်ဆောင်နေတဲ့ IOM ကဂျာခန်ဆောင်ရွက်ပေးနေတာပါ။
အမားတို့ဟိုဘာကြောင့်ပေးမသွားဘူးဆိုတော့ဥစ္စာတွေကပေါ်လာဟာလာတွေထွက်လာတယ်။အဲ့ဒီပေါ်လာဟာလာတွေကြားထဲမှာပဲအမားတို့ကဒီထဲမှာနေရတာပေါ့နော်။အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ဖို့2029နှစ်မတ်လကခွင့်ပြုချက်ရထားပြီးလိုအပ်တဲ့စစ်ဆေးမှုအဆင့်အားလုံးပြီးသွားပြီမဲ့ထိုင်းနိုင်ငံကနေထွက်ခွာခွင့်မရတဲ့အခြေအနေကိုသူ့အနေနဲ့တက်ဆိုင်ရာအဖွဲ့အစည်းတွေကိုဆက်သွယ်မေးမြန်းခ အချင်းဆောင်တဲ့ထည့်ထားတယ်လို့ဖြစ်နေတယ်လို့မျိုးခံစားရကြောင်းဒေါက်ကလျာကအခုလိုပြောပါတယ
်ဆိုတော့အမတို့ကဘာနဲ့တူလဲဆိုတော့ဟိုထောင်ကျနေရတဲ့လူနဲ့ရမ်းတူတယ်ဒီအမတို့ဒီဟိုတယ်ဝင်နေရနေပြီးတော့အပြင်ထွက်ခွင့်မရှိဘူးအပြင်မသွားရဘူးအမတို့ကတနေ့ထမင်းသုံးနဲ့ကြွေးတယ်စားတင်နေဖြစ်စီမစားတင်နေဖြစ်စီအဲ့ဒီထမင်းသုံးနဲ့ကားပေါ့နော်အဲ့တော့အဲ့ဒီသမင်းသုံးနှက်ကလည်းဟိုမသိသမင်းမသိဟင်းပေါ့ဆိုတော့သိရောသိမသွားဘူးသို့တော့ကိုမစားခြင်းလဲဟိုဖြစ်လာတော့စားလိုက်ပေါ့စားခြင်းလဲစားပေါ့ဆိုတော့အဲ့လိုအနေထားမျိုးနဲ့နေရတာပေါ့နော်ဒါကတော့အမတို့ရဲ့ဟိုစားတော့နေထိုင်ရတဲ့အခြေအနေပေါ့အဲ့တော့နံပါတ်2အချက်ကကြတော့ဗာလဲဆိုတော့ကျမကြီးပေါ့အမတို့ကအမေရော့ခံလူတန်းသားတွေဖြစ်နေရပေါ့နော်ဟိုအမတို့ကျမကြီးနဲ့ပတ်သက်ပြီးဘယ်သူမှလည်းတာဝန်မယူဘူးဘယ်သူမှလည်းဟိုခေါင်းနဲ့မထည့်ထားဘူးအဲ့တော့အမတို့ကနေမကောင်းဘူးဆိုလို့ရှိရင်လေဟိုအပြင်ထွက်ပြီးစိတ်ကူဖို့အတွက်ကိုအမတို့ကဘယ်သူမှလုံလုံရေးအတွက်ကိုမဆောင်ရပေးဘူးပေါ့နော်အဲ့တော့နောက်စိတ်ကူမယ်ဆိုလေအားလုံးကကိုယ်ပဆံနဲ့ပူခုပါမှာဘယ်သူမှအမတို့အတွက်ပဆံဘဲဖွဲ့ရှိမှမှအမတို့ဒီကျမ်းမာရေးအတွက်အဲဟိုဖန်မရှိဘူးပေါ့နော
် IOM ကအကူအညီပေးထားပြီးတော့တတိယနိုင်ငံတွေမှာအခြေချနေထိုင်ဖို့ခွင့်ပြုချက်ရထားတဲ့ဒုက္ခတွေပေါင်းခမန်းချီ1100လောက်ရှိနေကြောင်းထိုင်းနိုင်ငံအခြေဆိုင် The Border Consortium TBC ရဲ့ယာယီအမှုဆောင်ဒါရိုက်တာ Dangan Mehta ကပြောပါတယ်သူတို့ကိုထိုင်းနိုင်ငံကနေထွက်ခွာခွင့်မပြုတာနဲ့ပတ်သက်လို့တော့သူ့အမြင်ကိုအခုလိုပြောပါတယ
် We don't really know why but I guess it's the Thai government
ဘာကြောင့်လဲဆိုတော့ကျွန်တော်တို့မသိရပါဘူးဒါပေမဲ့ကျွန်တော်ခံမှန်းပြီးပြောရမယ်ဆိုရင်ထိုင်းအစိုးရကမြန်မာဒီမိုကရေစီလှုပ်ရှားသူတွေထပ်ပြီးထွက်လာဖို့တွန်းအားဖြစ်လာစေမှာကိုစိုးရိမ်နေတယ်လို့မြင်ပါတယ်တတိယနိုင်ငံကိုထွက်ဖို့ရည်ရွယ်ချက်တင်တဲ့ထိုင်းနိုင်ငံကိုထွက်လာတဲ့လူတွေပို့ပြီးတော့များလာမှာကိုထိုင်းကစိုးရိမ်နေတယ်လို့ထင်ပါတယ
်ဒီတော့တွင်မှာပဲအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဂျူလီယက်တာဗယ်စ်နိုယက်စ်ဟာပြီးခဲ့တဲ့ဒီဇင်ဘာလအစောပိုင်းမှာထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ပြီးဒုက္ခသည်များကာကွယ်ရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးနိုင်ရေးတွားရောက်ခဲ့ပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီး No Yes နဲ့တွေ့ဆုံဆွေးနွေးခဲ့တာနဲ့ပတ်သက်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာတော့ထိုင်းနိုင်ငံရဲ့ဥပဒေနဲ့အညီနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စရပ်တွေကိုလိုအပ်နေသူတွေအတွက်ကူညီဆောင်ရွက်ရမှာမဟာမိတ်အမေရိကန်နဲ့အတူပူးပေါင်းဆောင်ရွက်ဖို့အစဉ်သင့်ရှိနေကြောင်းဖော်ပြထားပါတယ် ဒေါက်ကလျာလိုမြမဒုက္ခသည်တွေကတော့ထိုင်းနိုင်ငံကနေအမြန်ဆုံးထွက်ခွာခွင့်ရရေးအမေရိကန်ဆိုရပါဝင်အနောက်နိုင်ငံအစိုးရတွေအနေနဲ့ထိုင်းနိုင်ငံနဲ့ဆွေးနွေးအဖြေရှာပေးဖို့လိုလားနေကြပါရဲ့ရှင်